တကောင်စီတက်တွေဆုတ်ခွာသွားတဲ့ပြည်ရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကကွီလုံတိုင်းကျေးရွာနီးမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုခလေးတွေဆော့ကစားရကနေပေါက်ကွဲမှုဖြစ်ပွားလို့ခလေးနှစ်ယောက်သေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ကြပါတယ်။ဒဏ်ရာရတဲ့ခလေးတွေကိုတော့ထိုင်းနိုင်ငံအုံဖန်စေယုံကြီးမှာပို့ပြီးစေကူတမှုခံယူနေရပါတယ်။မာရေးမှတင်ပြပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီရဲ့ကွီးလုံတိုင်တပ်စခန်းကျသွားခဲ့တာပါစခန်းဒီအဲ့ဒီကွီးလုံတိုင်ကျေးရွာမှာတော့မပေါက်ကွဲသေးတဲ့လက်ကျန်ဘုံတလုံးကိုကလေးတွေကတွေ့ရှိပြီးယူကစားရကနေဇန်နဝါရီလ28ရက်နေ့မှာပေါက်ကွဲပြီးကလေးနှစ်ဦးသေဆုံးသွားခဲ့တာဆိုပြီးဒေသခံတဦးကပြောပါတယ်
ကူးလုံတိုင်းကြေးရလေကြေးရမှာငါအော်ဒီပောက်ကွဲမပောက်ကွဲသေးတဲ့ဟိုဘုံကတော့ခလေးတွေတွေ့ရခါကြတော့အမယူပြီးကစားရကစားကြကစားကြဒီပောက်ကွဲမှုဖြစ်ခလေးနှုတ်သေဆုံးသွားတာလေတန်ရရှိတဲ့လူကတော့အခုအဲကောတဲ့ကတော့ဆေးရုံပို့လာတာအင်းတိုက်ပွဲတွေကြာရင်လူတွေမရှိလို့အမဘုံတွေတနတ်တွေအဲ့လိုမျိုးကျန်နေကြတာဖြစ်တယ်ကျန်နေကြတဲ့ခါကျခလေးရတော့တွေ့ရဆော့ကြဆော့ကြတာတော့ပောက်ကွဲမှုဖြစ်တာဖြစ်သွားပြီးတော့ခလေးနှစ်ယောက်ကတော့ဆက်စီပါတယ်နှစ်ဦးကတော့ထိုင်ရ
တီဆောင်သူတွေကတော့အသက်10နှစ်အောက်ကလေးတွေဖြစ်ကြပြီးနောက်ထပ်မိန်းကလေးနှစ်ဦးလည်းဒဏ်ရာပြင်းထန်တာကြောင့်ထိုင်းနိုင်ငံကအုပ်ဖန်စည်းရုံးကြီးမှပို့ပြီးတော့ကုသမှုခံယူနေရပါတယ်။ကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေလည်းဆက်ဖြစ်နေပြီးနေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေတယ်လို့လည်းဆိုပါတယ်
။တမန်ဒေါ်လာဆရာကဒီတောင်ပေါ်တောင်တက်လိုင်းနဲ့မှာပြီးသွားတဲ့လူကသွားလာနေတယ်မှာစိတ်သွားလာမရှိတော့ဘာ၃က၃ရက်တော့ဆက်တိုက်ဖြစ်နေတယ်။တနက်တန်ကဆက်နေရကြားနေရတာပဲအဲ့ဒီမှာကော့ဂရိတ်အဲ့ဒီကော့ဂရိတ်ကိုကျုံဘူးနဲ့ over over ပြပါတယ်။ဒီအောင်ရရချက်ကြောင့်တက်လာမှလမ်းကြောင်းမှာ PNU PN လေးသူ့ဘောင်းခွက်တွေကဒီလိုမျိုး PJ PD ရပါတော့ဒီလိုလမ်းနဲ့စောင့်ပြီးဖြစ်ဖြစ်တိုက်ရှိတယ်။သူတက်လာတော့မှဒီကော့ဂရိတ်ကိုလာတော့မှမရတာ။အဲ့ဒီအောက်မှာဒီကျုံဘူးဘက်မှာနေတာပြက်ပြက်သွား
ကွီးလုံတိုင်နဲ့ပိုင်ခလန်နယ်စပ်မှာတော့စစ်တပ်ရဲ့စခန်းအတော်များများလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်သားတွေလည်းထိုင်းဘက်ကိုလက်နက်ချပြီးဝင်လာတာတွေလည်းရှိခဲ့ပါတယ်။အခုအခါမှာတော့ KNUPD ရဲ့ပူးပေါင်းတပ်တွေကနေရာအတော်များများကိုထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကတော့မြေပြင်ကနေထိုးစစ်ဆင်နိုင်တာမရှိတော့ပဲလေကြောင်းတိုက်ခိုက်မှုတွေမကြာခဏဖြစ်ပေါ်နေပါတယ်ရှင်။